မြန်မာနိုင်ငံမှာဆရာနာသိမ်းထားတာ9လနီးပါးရှိလာတဲ့အချိန်မှာပဲမြန်မာနိုင်ငံတွင်အပြောင်းအလဲတွေဖြစ်လာစေဖို့ရည်ရွယ်ပြီးအမေရိကန်ကနေဒါအပါအဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေကဇွန်လ26စနေနေ့မှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးရန်ပုံငွေရှာတဲ့ပွဲတွေကျင်းပကြပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအကြက်တဲတွေကြုံရတဲ့မြန်မာအရေးမှာပုံမအာယုံဆိုင်ဆောင်ရွက်ပေးကြဖို့ကိုလည်းသက်ဆိုင်ရာနိုင်ငံတွေကလွှတ်တော်အမတ်တွေကိုတိုက်တွန်းခဲ့ကြတာပါ။ဒီအကြောင်းကိုပြောပြမှာဖြစ်ပါတယ်။အမေရိကန်အရှိတ်ချမ်းဝါရှင်တန်ဒီစီ၊မေရီလန်း၊ဗာဂျီးနီးယားပြည်နယ်ကမြန်မာရေးတကြွလှုပ်ရှားသူတွေစုပေါင်းပြီးຫນွေဥဒေါ်လာရေးအမျိုးသမီးတပ်ပေါင်းစုကဦးစီးကျင်းပတဲ့လူသားချင်းစာနာမှုအကူအညီပေးရေးရန်ပုံငွေရှာဖွေမှာမြမရိုးရာအစားအသောက်ရောတိုင်းသားအစားအစာကိုပါရောင်းချကြသလိုတိုင်းသားတည်သချင်းအကခုံတွေလည်းတွေ့ရပါတယ်လူရာချီတက်ရောက်ပြီးဆိုင်ကမ်းပေါင်းများစွာနဲ့စီကားနေတဲ့စနေနေ့ရန်ပုံငွေရှာဖွေလုပ်ဖြစ်ရတဲ့အကြောင်းကိုတော့ဈေးရောင်းပွဲတော်ကဖြိုပြီးတာဝန်ခံတူဖြစ်တဲ့ဥယျံတွေကရှင်းပြပါလေ
။ဒီလေးစားတော့ကျွန်တော်မယ်ရီလန်းဒီနေပေါ့နော်။ရှင်းပြရကြောင်းပြည့်နေတဲ့နေရာမှာလာပြီးကျွန်တော်တို့တိုင်းရင်သားပေါင်းစုရဲ့ဇီယံဝင်ကိုကျွန်တော်လုပ်ပါတယ်။ဇီယံဝင်မှာတိုင်းရင်သားပေါင်းစုအပြင်အနေနဲ့ရက်ကလာရောက်ပြီးအားပေးကြတဲ့ပိသက်တွေဇီယံနဲ့ပိသက်တွေအများကြီးရှိပါလေ။ဒီဒီမှာစီစဉ်လဲတော့ကျွန်တော်တို့ music ကလည်းကျွန်တော်တို့ online တိုက်ပွဲဝင်တစ်ချင်းနေပဲဆိုတယ်။ပြီးတော့ကျွန်တော်တက်ကြလာတဲ့ဟိုပေါင်းစုပြီးပြရလဲစကားပြောတယ်နောက်ပြီးကျွန်တော်တိုင်းသားတွေလည်းမိမိတို့ရရှိတဲ့ပက္ခဏီအားလုံးယူတန်းပြီးတော့ကျွန်တော်တို့လေဦးတော်လိုင်းတိုက်ပွဲမှာပါဝင်ဆင်နေနေကြတဲ့ဘာဘာပြည်သူပြည်သားတွေအတွက်အားလုံးယူတန်းမယ်ဆိုပြီးရေးချင်တဲ့ဒီပွဲလေးလုပ်တာပါခင်ဗျာကျွန်တော်တို့ပြည်ပမှာရှိတဲ့ညီကိုမောင်နှမတွေတိုင်းသားတွေအားလုံးကတော့ပြည်တွင်းမှာရှိတဲ့ညီကိုမောင်နှမတွေအားလုံးနဲ့အတူတူပါပဲပြည်ပမှာရှိတဲ့ညီကိုတိုင်းသားပေါင်းအားလုံးကတော့ကျွန်တော်တို့လည်းနောက်ကနေပံ့ပိုးပေးမယ်ကူညီပေးမယ
်ပြီးခဲ့တဲ့သတင်းပတ်ကစာပြီးမြမအရင်နဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်အမတ်ဘန်ကာဒင်နဲ့အောက်လွှတ်တော်မတ် Greg Grimes တို့ရေးဆွဲတဲ့ Burma Bill ခေါ်မြန်မာနိုင်ငံဆိုင်ရာဥပဒေကြမ်းတစ်ခုကိုလွှတ်တော်ကအတည်ပြုပေးဖို့ Washington DC အပါအဝင်အမေရိကန်နိုင်ငံတွင်ပြည်내တချို့မှာမြန်မာအရေးလှုပ်ရှားသူတွေကဆန္ဒပြတောင်းဆိုခဲ့ပါတယ်။အမေရိကန်အထက်လွှတ်တော်မှကြံ့ကြာနေတဲ့မြန်မာဥပဒေကြမ်းကိုအမြန်အတည်ပြုပေးဖို့ California ပြည်내 San Francisco မြို့ကမြန်မာအရေးလှုပ်ရှားသူတွေကလည်းအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ရဲ့ဆန်ဖရန်စစ္စကိုရုံးရှိသွားရောက်ဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြောင်းဦးကိုကိုလေးကပြောပါတယ
်။အဓိကကတော့မြန်မာပြည်နဲ့ပတ်သက်တဲ့ဥပဒေမူကြမ်းတွေဟာကြန့်ကြာနေတယ်။ဥပမာအောက်လွှတ်တော်ကနေပြီးအတည်ပြုပြီးသွားပြီး resolution တစ်ခုဟာအဲ့ဒါကစီနစ်ကနေပြီးတော့မကျော်ဖြတ်နိုင်သေးဘူး။အဲ့ဒီအတွက်ကြောင့်မြန်မာဥပဒေကြမ်းတွေဘယ်ရောက်နေလဲဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ဆန္ဒပြကြတာဖြစ်တယ်ဆန္ဒထုတ်ဖော်ကြတာဖြစ်တယ်။နောက်တစ်ချက်ကကျွန်တော်တို့ Federal Reserve Bank မှာရှိတဲ့ 1.2 billion ကို Joe Biden administration ကသူတို့ freeze လုပ်ထားတယ်တားမြစ်ထားတယ်ပေါ့အဲ့ဒီပတ်စံတွေကိုကျွန်တော်တို့မြန်မာပြည်မှာရှိတဲ့လူမှုရေးကဏ္ဍတွေ၊ကျန်းမာရေးကဏ္ဍ၊ပညာရေးကဏ္ဍတွေမှာပေးဖို့ရယ်နောက်တစ်ခုက CDM ဝင်နေတဲ့ဒုက္ခရောက်နေတဲ့လူတွေကိုပံ့ပိုးဖို့အတွက်ရယ်ကျွန်တော်တို့အရာဒီကိုတောင်းဆိုခဲ့ပါလေ
ကနေဒါနိုင်ငံမှာလဲ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ပံ့ကူညီနိုင်ရေးရန်ကုန်ငွေရှာတဲ့ဈေးရောင်းပွဲတစ်ခုကိုဗန်ကူးဗားမြို့ slogan ပန်းညံမှာစနေနေ့ကကျင်းပခဲ့ပြီးမြန်မာပြည်ကရိုးရာအစားအသောက်တွေရောင်းချခဲ့ကြောင်းပွဲတာဝန်ခံတူဦးဖြစ်သူကိုမင်းနိုင်ကပြောပါတယ
်ကနေဒါနိုင်ငံဗန်ကူးဗားရဲ့ဒီ slogan ပန်းညံပေါ့နော် slogan ပတ်ပေါ့အဲ့ဒီမှာကျွန်တော်တို့ဒီဒီမှာအစားအသောက်တွေရောင်းချတယ်ရလာတဲ့ဒီအကျိုးမြတ်တွေအားလုံးကကျွန်တော်တို့ဟိုဟာ NUG ကိုသွားမယ် NUG ရဲ့ PDF ကိုသွားမယ်နောက်တစ်ခါ CDM ပါ CDM ကိုကျွန်တော်တို့လှူဖို့အတွက်ဒါဇီယောင်းပွဲလေးလုပ်တာပါဟိုမြမအစားအသောက်တွေရဆိုလို့ရှိရင်ကျွန်တော်တို့ကောင်းချင်းပေါင်းအချူပါတယ်ကောင်းချင်းငှိတ်ပါမယ်အကျော်ဆုံးပါမယ်နောက်တစ်ခါကျွန်တော်တို့အတုပ်ဆုံရှိတယ်အလုပ်ခေါဆွဲရှိတယ်မိုဟင်ခါရှိတယ်now the modi town ရှိတယ်တဒံပေါက်ရှိတယ် now မန္တလေးမြို့ရှိရှိတယ်အသာအပေါက်အလုံးပေါင်း14လို့လောက်ရှိတယ
်အာရှဒေတဲ့ကဂျပန်နိုင်ငံမှာတော့မြန်မာတွေစုဖွဲ့ထားတဲ့ we for all အဖွဲ့ကတိုကျိုရှင်ဂျူကုဘူရာခါဝါစကီဘူရာယုံနာတော့ဝိုက်အလှူငွေကောက်ခံရရှိတဲ့ဂျပန်ယန်ငွေ 56,000 ကျော်ကို CRPH နဲ့မြန်မာပြည်တွင်းလိုအပ်သူတွေထံလှူဒန်းသွားမယ်လို့သိရပါတယ် တောင်ကိုရီးယားနိုင်ငံမှာဖွဲ့စည်းထားတဲ့ဆရာနာသိမှုစန့်ကျင်ရေးကော်မတီကိုရီးယားကလည်းဇွန်လ1ရက်ကနေ25ရက်နေ့ထိကောက်ခံရရှိတဲ့အလူငွေစုစုပေါင်း1,300ကျော်ကို CRPH နဲ့အခြားလိုအပ်တဲ့နေရာတွေစီပေးပို့သွားမယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။